ရခိုင်ပြည်နယ်ကလက်နက်ကင်ပီတီပခါရဲနဲ့ဆင်နွှဲနေတယ်လို့ဆိုရဲလက်နက်ကင်အဖွဲ့တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ရခိုင်လက်နက်ကင်အဖွဲ့ AA နဲ့ရိုဟင်ဂျာလက်နက်ကင်အဖွဲ့ ARSA အဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာသမ္မတရုံးပြောခွင့်ရရဲ့ဒီသတင်းမှအစောပိုင်းကပြောဆိုချက်ဟာအခြေအမြစ်မရှိတဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေဖော်ပြခဲ့ကြတာပါ။ပြည်ပကလက်နက်ကင်အကြံဖက်အဖွဲ့အစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမရှိသလိုလက်ခံထားတာမျိုးလည်းမရှိကြောင်းနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းနှဲဆက်ဒေသမှာလုံခြုံရေးအတွက်တတိကြီးကြီးထားစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာသမ္မတရုံးညွန်ကြားရေးမှူးချုပ်ဦးစော်ထေကတော့လွတ်လပ်ရေးနေ့တုန်းကဘူတီတောင်မြို့နယ်ကရဲကင်းစခန်းတွေကိုတက်ခတ်ခဲ့တဲ့ AA ရခိုင်လက်နက်ကင်အဖွဲ့ဟာ ARSA အဖွဲ့နဲ့ပြီးခဲ့တဲ့နှစ်ထဲတွေ့ဆုံခဲ့ကြောင်းသတင်းတွေရရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တွင်စီးရဲလှုပ်ရှားမှုတွေမှာပူးပေါင်းဖို့ကြံစည်တယ်လို့ယုံကြည်ရကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဆွဆွဲချက်ဟာအခြေအမြစ်မရှိပဲရန်လိုရာရောက်တဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ကဖော်ပြခဲ့ပါတယ်။လက်သလောဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေဟာလည်းနိုင်ငံရေးလူမှုရေးပြဿနာတွေကိုအခြေခံပေါ်ပေါက်နေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။